မြန်မာနိုင်ငံမှာအင်တာနက်သုံးစွဲမှုကိုကန့်သတ်တာဖျက်တောက်တာအွန်လိုင်းဆန်ဆက်လုပ်တာထောက်လိုင်းရေးလုပ်တာတွေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်၊သတင်းချက်လက်ရယူခွင့်နဲ့လူတဦးချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်တကျငြင်းပယ်ခံရတာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တိတ်တိတ်မနေသင့်ဘူးလို့အထူးကိုယ်စားလှယ်တွေကဒီကနေ့ဇွန်လ9ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်ရဲ့အဆက်မပြတ်တိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာမှာပုန်းခိုဖို့လိုနေသူတွေအခြေအနေဆိုးနေတဲ့စီးပွားရေးနဲ့လူသားချင်းစာနာစရာပြဿနာတွေကြားကရုံထွက်နိုင်အောင်ကြိုးစားနေသူတွေအပါအဝင်မြန်မာပြည်သူအများအများအတွက်အွန်လိုင်းပေါ်ကအချက်လက်တွေရရှိနိုင်ဖို့ဟာတည်ရရှိရေးတမျှအရေးကြီးနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပါဝင်တဲ့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါတယ်။စစ်ကောင်ဆောင်တွေဟာ Digital နည်းနဲ့ပါအာဏာရှင်ဖြစ်အောင်ကြိုးစားနေတယ်လို့သူတို့ကဆက်ဆွဲပါတယ်။စစ်တပ်ဟာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဖုံးကွယ်ဖို့အတွက်အင်တာနက်ကန့်သတ်ချက်တွေကိုလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်သတ်ခဲ့ပါတယ်။မြန်မာပြည်သူအများသုံးနဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့် VPN ကွန်ရက်တွေကိုတဆင့်ခံတုံးနေကြရပါတယ်။စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စခိုင်းတိုင်း၊မကွေးတိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်တို့ဘက်မှလည်းနေရာတော်တော်များများမှာအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးမကြာခင်မှာပဲ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့သလို cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့အတွက်ပြင်ဆင်နေပါတယ်ရှင်။